တောင်ကိုရီးယားနိုင်ငံတေဂူမြို့ကနေပြီးတော့စက်တုပ်ခွဲပြီးပြန်ရောက်လာတဲ့မြန်မာနိုင်ငံကကျောင်းသူ10ဦးကိုဝေဘာကြီးအထူးကုဆေးရုံကြီးမှာ Hospital Quarantine ဆေးရုံမှာထားပြီးတော့စောင့်ကြည့်ကာလ14ရက်နဲ့သတ်မှတ်ပြီးတော့ဆောင်ရွက်ထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒါအပြင်ရောဂါလက္ခဏာပြတဲ့အစင်မဟုတ်ပဲ Quarantine စီးဆန့်ခွဲထားစောင့်ကြည့်ဖို့သာလိုအပ်သူတွေကိုဝေဘာကြီးဆေးရုံမှာမထားတော့ဘဲနဲ့မကြခင်မှာပဲတောက်ကလာပါမြို့နယ်တွင်ကမိခင်နဲ့ကလေးဆေးရုံမှာထားဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မဆုစုကပြောပြမှာပါရှင်။
တောင်ကိုရီးယားနိုင်ငံဒေဂူမြို့ကနေရန်ကုန်ပြည်ပဆိုင်ရာလေးစိတ်ကိုမတ်လ၂ရက်ပြီးခဲ့တဲ့တနင်္လာနေ့ကရောက်ရှိလာတဲ့မြန်မာနိုင်ငံသားចောင်းသူ10ဦးကိုအတွားလာတားမြစ်ကပ်သက်ပြီးရောဂါဆောင်ကျက်ကြည့်ကျူးဖို့ဝေဘာကြီးဆေးရုံကိုပို့ဆောင်ထားတယ်လို့သိရပါတယ်။သူတို့၃ဦးကိုစစ်ဆေးတာမှာ COVID-19 ရောဂါလက္ခဏာမတွေ့သေးတဲ့ကူးစက်နှုံတက်နေတဲ့နိုင်ငံကလာတဲ့သူတွေဖြစ်လို့14ရက်ဆောင်ကြည့်တာဖြစ်ကြောင်းဗဟိုကူးစက်ရောဂါတိုက်ချဲ့ရေးဌာနဒုတိယညွှန်ကြားရေးဟုဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူတို့မှာဆိုရင်ကြားလဲ60လောက်ရှိတယ်လို့လက်ရှိလက္ခဏာရောဂါဒီလိုတရားမရှိပါဘူး။ဒါပေမဲ့သူတို့ကကိုရီးယားတိုင်းမှာနိုင်ငံမှာရှိတဲ့ရောဂါကိုဆက်မှုအပြည့်ဆုံးဖြစ်တဲ့ဒေသမျိုးကပြန်လာတယ်။သူတို့ကဆိုလို့ရှိရင်ရောဂါပြိုးရဲ့14ရက်ကိုစောင့်ကြည့်ဖို့လိုအပ်ပါတယ်။အဲ့ဒါမှသာသူတို့မှာရောဂါလက္ခဏာများတစ်ခုပေါ်ပေါက်လာလို့ရှိရင်စောင့်ကြည့်စာကုသနိုင်မယ်။သူတို့ကလည်းဒီလိုစောင့်ကြည့်စာကုသနိုင်တဲ့အကြောင်းကိုသူတို့ရဲ့မိသားစုဝင်တွေအခြားသူတွေကိုလည်းရောဂါကိုဆက်ပြောင်းမှုမရှိစေဖို့အတွက်ရည်ရွယ်ပြီးတော့အတွားလာတားမြစ်ကန့်သက်တဲ့ရောဂါဆောင့်ကြည့်ကြည့်ရှုရင် Hospital Quarantine 14ရက်ကျုလို့ဖို့အတွက်ဝေဘာကြီးသေးရုံကိုပို့ထားပါတယ်
ဒီကနေ့ဖေဖော်ဝါရီ28ရက်တုန်းကလည်းရန်ကုန်ပြည်ပဆိုင်ရာလေးစိတ်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံဒေဂူးမြို့ကမြန်မာနိုင်ငံသားចောင်းသူ9ယောက်ကိုဝေဘာကြီးဆေးရုံမှာတည်တံ့ထားရှိပြီး Hospital Quarantine လောက်ဆောင်ထားရလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
အစရကလည်းတရတော့ចောင်းသူ10ယောက်ပေါ့နော်ဒါ29ရက်နေ့ကចောင်းသူ9ယောက်ရဲ့အခုဒီ2ရက်နေ့ကចောင်းသူ3ယောက်ရဲ့ဆိုចောင်းသူ10ယောက်ကိုတကွာလောက်တည်ပြိတ်ပြိတ်နဲ့ကန့်တက်တယ်ပေါ့
ကျန်းမာရေးနဲ့အကစားဝင်ကြီးဌာနက Quarantine လုပ်ရမယ့်လူနာတွေကိုဝေဘာကြီးဆေးရုံမှာထားရှိရမှာမဟုတ်ပဲပြီးဆောက်ပြီးဖြစ်တဲ့တောင်းကလာပါကမိခင်နဲ့ကလေးဆေးရုံလေးရက်ဆောင်မှာပြုလုပ်သွားဖို့စီစဉ်နေတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
အဲ့ဒါလည်းမကြခင်စမယ်ဘာဖြစ်လို့လဲဆိုတော့တောင်းကလာမျိုးသမီးနဲ့ကလေးဆေးရုံကိုလည်းလိုအပ်တဲ့အပြင်ဆင်မှုတွေလုပ်တာပေါ့နော်
ဒီနေ့ကဝေဘာကြီးဆေးရုံမှာ COVID-19 တန်မြားနဲ့စောင့်ကြည့်လူနာတွေကိုတိကျကုသပေးနေပြီး quarantine လုပ်ရမယ့်သူတွေကိုလည်းအဲ့ဒီမှာပဲ14ရက်တိကျထားပြီးကုသပေးနေတာပါဒါပေမဲ့မကြခင်မှာတော့ယောဂလက္ခဏာရှိသူတွေနဲ့တန်မြားလူနာတွေကိုပဲထားရှိသွားမှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း80ကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ4ရက်ညနေခင်းစီးရင်အကြာလူပေါင်း 9,300 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာနဲ့အပျော်စီးသင်းမော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့တည်ဆုံးသူ6ဦးရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်းတည်ဆုံးသူကတော့3000ကျော်အထိရှိနေပြီးပြည်ထောင်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ရောဂါပိုးကူးစက်ပြန့်ပွားနှုန်းဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်ခံရသူ9000ကျော်အထိရှိနေပြီးတည်ဆုံးသူကတော့33ဦးရှိသွားပါပြီ။မြန်မာပြည်တွင်းမှာ COVID-19 တခွဲတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသမင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂါကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ဒီယောဂဘူကိုကာကွယ်နိုင်မှုအတွက်လက်ကိုစပြနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချီရင်တစ်စက်အုပ်ဖို့တကူရီတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနဲ့အိမ်မကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်မှုကိုနှိုးဆော်ထားပါတယ်